ကလသမဂအတွင်းမှုတို့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လိုလင်းဟေဇာအနေနဲ့ဖေဗူလာ၁ရက်နေ့ကပြုလုပ်ခဲ့တဲ့ Channel News Asia သတင်းဌာနရဲ့တွဲဆုံမေးမြန်းခန်းမှာမြန်မာနိုင်ငံကိစ္စပြည်ရှင်ရေးမှာအာဏာဆွဲဝေယူရေးပါဝါရှဲယာရင်းလို့ပြောဆိုတုံ့နှုံးခဲ့ခြင်းမရှိကြောင်းအထူးကိုယ်စားလှယ်ရဲ့ရုံးကဗိုလ်လူနဲ့မှကြီးညာချက်တောင်ထုတ်ပြန်ဖြေရှင်းထားပါတယ် Channel News Asia သတင်းဌာနနဲ့ပြစ်ဆုံးမင်းများကမှအတူကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိစ္စပြည်ရှင်ရေးမှာအာဏာခွဲဝေယူရေးပါဝါရှဲရင်းကိုနိဒာန်တစ်ခုအဖြစ်အကြံပြုတယ်လို့ဖော်ပြခဲ့ခြင်းဟာပါရင်ဖော်ပြခြင်းသာဖြစ်တယ်လို့ညညာကျမ်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့မှာ Channel News Asia သတင်းဌာနနဲ့ပြစ်ဆုံးမင်းများကမှတော့နိုင်ငံရေးအပြောင်းအလဲအတွက်စစ်တပ်ကိုစတင်တိုက်ခိုက်နေတဲ့လူငယ်လေးတွေအနေနဲ့လည်းရေရှည်အတွက်စဉ်းစားကြဖို့နဲ့နိုင်ငံရေးအပြောင်းအလဲတစ်ခုဟာနေတင်ညာချင်းမဖြစ်နိုင်ပဲလုပ်ငန်းစဉ်တစ်ခုလိုအပ်ပါတယ်။ဒါကြောင့်လူငယ်တွေအနေနဲ့တေးတေးကြေးကြေးဆိုပြီးထုတ်နေတာတဲ့ရှင်းတမ်းမှုတစ်ခုအတွက်ရည်ရွယ်လှုပ်ဆောင်တင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်လိုလင်းဟေဇာကချက်တွင်ပြောဆိုခဲ့ပါတယ်။